မ္မပြည်ကအရပ်သားအဖွဲ့အစည်းတွေနဲ့အချိန်ပေါင်း90နီးပါးတွဲဆုံမေးမြန်းပြီးရွေးကောက်ပွဲနဲ့ပတ်သက်တဲ့ပြည်သူအမြင်အမျိုးမျိုးပေါ်ပြတဲ့စာမျက်နှာ40ကျော်စာတမ်းတစ်စောင်မချာမီကထုတ်ဝေလိုက်ပါတယ်ထုတ်ဝေသူဟာကမ္ဘောဒီးယားနိုင်ငံဖနောပင်မြို့အခြေစိုက်ရင်းချမ်းရေးနဲ့ပဋိပက္ခလေ့လာရေးဌာန Center for Peace and Conflict Studies ဖြစ်ပါတယ်မြန်မာပြည်ကအရသာအဖွဲ့အစည်းတွေကိုကူညီနေတဲ့အဖွဲ့ပါပဲ။လွန်ခဲ့တဲ့နှစ်ကမြန်မာပြည်မှာ3လလောက်နေထိုင်ပြီးတိုင်းရင်းသားအဖွဲ့အစည်းတွေရဲ့အမြင်အမျိုးမျိုးကိုတွေ့ဆုံမေးမြန်းတင်ပြထားပါတယ်။စစ်အစိုးရဟာအခြေခံဥပဒေအတည်ပြုပွဲမှာပြည်သူစံတာကောက်ယူတုန်းကမတရားလုပ်တယ်လို့ပါတီစုံရွေးကောက်ပွဲမှာလည်းမတမာတဲ့နည်းနဲ့အနိုင်ယူလိမ့်မယ်လို့ယူဆထားတဲ့ပြည်သူတွေရှိပါတယ်။2008ပြည်သူ့ဆန္ဒကောက်ယူပွဲမှာကန့်ကွက်မဲကိုထောက်ခံမဲဖြစ်အောင်လုပ်ပစ်တယ်လို့လာမဲ့ပါတီစုံရွေးကောက်ပွဲမှာလည်းအစိုးရပါတီအနိုင်ရအောင်မဲလိန်လိမ့်မယ်လို့ဆိုပါတယ်။အပြည့်ဆိုင်ရာမှာမြန်မာလှအောင်ကျင်းပတဲ့ရွေးကောက်ပွဲဖြစ်တာကြောင့်တရားပြတ်တပြီးလွတ်လပ်တဲ့ရွေးကောက်ပွဲဖြစ်လာမှာမဟုတ်ဘူးဆိုတဲ့အယူအဆပါပဲ။
2008အခြေခံဥပဒေကိုမထောက်ခံတဲ့အတွက်ရွေးကောက်ပွဲမဝင်နိုင်ဘူးလို့တိုင်းရင်းသားအဖွဲ့အစည်းတချို့ကဆုံးဖြတ်ထားတာကိုလည်းဖော်ပြပါတယ်။ငင်းချမ်းရေးနဲ့ပဋိပက္ခလေးလာရေးဌာနတွေ့ဆုံမေးမြန်းစဉ်ကရွေးကောက်ပွဲဥပဒေမထွက်သေးပေမဲ့2008အခြေခံဥပဒေကိုလက်မခံတဲ့အတွက်ရွေးကောက်ပွဲတပိတ်မောက်ဖို့ဆုံးဖြတ်ကြတာပါပဲ။ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာရွေးကောက်ပွဲဥပဒေကြီးညာပြီးမှမပါဝင်ဖို့ဆုံးဖြတ်လိုက်တာဖြစ်ပါတယ်။အစိုးရလိုကြလိုက်လုပ်တဲ့ရွေးကောက်ပွဲဖြစ်တာမို့အပြောင်းလဲရှိမှာမဟုတ်ဘူးလို့လည်းမြင်ကြပါတယ်။တနည်းဆိုရင်တော့ရွေးကောက်ပွဲကျင်းပလို့ပြည်သူ့ဘဝဟာပြောင်းလဲသွားမှာမဟုတ်ဘူးလို့ယူဆကြတာပါပဲ။ပြည်သူလူထုဟာရွေးကောက်ပွဲကိုတိတ်ဆိတ်ဝင်စားကြတာမဟုတ်ပါဘူး
။နိုင်ငံရေးပါတီနဲ့တိုင်းရင်းသားအဖွဲ့တွေလွတ်လွတ်လပ်လပ်ဆွေးနွေးပွဲမှာလုံနိုင်တာဟာလေပြည်သူလူထုမှာရွေးကောက်ပွဲဆိုင်ရာဗဟုသုတနေပါရတဲ့အကြောင်းရင်းတစ်ခုပါပဲ။ရွေးကောက်ပွဲအစီအစဉ်နဲ့အခြေခံဥပဒေကိုပြည်သူလူထုကောင်းကောင်းသိတာမဟုတ်ပါဘူး။ဒါပေမဲ့တချို့ကတော့တဖြည်းဖြည်းပြောင်းလဲလာလိမ့်မယ်လို့ဆိုတဲ့မျှော်လင့်ချက်နဲ့သီးခံပြီးရွေးကောက်ပွဲဝင်ရလိမ့်မယ်လို့ယူဆကြပါတယ်။ရွေးကောက်ပွဲဆိုတာပေါ်ထွက်လာတဲ့အခွင့်အလမ်းတစ်ခုဖြစ်တဲ့အတွက်တဖြည်းဖြည်းချင်းပြောင်းလဲလာအောင်လုပ်ယူရမယ်ဆိုတဲ့အယူအဆပါပဲအစပိုင်းမှာချမ်းဖို့ပါတီကြီးစိုးတဲ့နိုင်ငံရေးစနစ်ပေါ်ထွက်လာနိုင်ပေမဲ့ရွေးကောက်ပွဲမှာတိုင်းရင်းသားလူမျိုးစုအရေးကိုပြောရေးဆိုခွင့်ရှိလာတာဟာအရေးကြီးတယ်လို့ဆိုပါတယ
်ပြည်သူလူထုအများအပြားပါဝင်ဆင်နွှဲမယ်ဆိုရင်ထင်သလိုမတရားလုပ်ဖို့ခက်ခဲလိမ့်မယ်လို့မြင်ပါတယ်ရွေးကောက်ပွဲကိုစိတ်ဝင်စားသူနဲ့လေရတာလွယ်ကူလေလို့ဆိုပါရယ်အပြောင်းလဲဖြစ်အောင်အစိုးရမှသာတာဝန်ရှိတာမဟုတ်ဘဲပြည်သူလူထုမှလည်းတာဝန်ရှိတယ်ဆိုတဲ့အယူအဆပါပဲလက်ရှိအခြေအနေတိုင်းဆိုရင်ဘာမှပြောင်းလဲမှာမဟုတ်လို့ရွေးကောက်ပွဲပြီးတဲ့အခါမှာအပြောင်းလဲအနေချင်းရှိလာနိုင်တယ်လို့မြင်ပါရယ်အစိုးရကိုကြိုက်သည်ဖြစ်စေမကြိုက်သည်ဖြစ်စေမဆက်ဆံလို့မဖြစ်ပါဘူးအစိုးရအဖွဲ့အစည်းထဲမှာလည်းလူကောင်းတွေရှိပါတယ်ဥပမာတစ်တော်ဌာနမှာတိုင်းပြည်ကောင်းစေခြင်းသူတွေရှိပါတယ်။ဒါကြောင့်စစ်အုပ်စုနဲ့အစိုးရအဖွဲ့အစည်းကိုခွဲခြားသိမြင်ဖို့လိုပါတယ်တဲ့။ဒါပေမဲ့ပြည်သူလူထုယုံကြည်လေးစားတဲ့ခေါင်းဆောင်မရှိတာဟာလည်းအပြောင်းလဲဖြစ်ဖို့ခက်ခဲနေတဲ့အချက်လို့မြင်ကြပါတယ်
။ဒီမိုကရေစီပြည်သူပြောထောင်ရမှာအဓိကကျတဲ့ Civil Society ကိုအယတ္တအဖွဲ့အစည်းတွေတည်ထောင်ဖို့အချိန်အလုံးအလောက်မရတာကိုမကျေနပ်သူတွေရှိပါတယ်။နိုင်ငံရေးအသိအမြင်တိုးတက်ဖွံ့ဖြိုးလာရေးအတွက်ရပ်သားအဖွဲ့အစည်းတွေရှင်သန်လာဖို့လိုပါတယ်လုပ်ငန်းအသီးသီးမှာရှိကြတဲ့ရပ်သားအဖွဲ့အစည်းတွေကိုစုပေါင်းပြီးနိုင်ငံရေးဦးတည်ချက်ရှိတဲ့ရပ်သားအဖွဲ့ကြီးဖြစ်လာအောင်လုပ်ဖို့လည်းလိုလားကြပါတယ်ရပ်သားအဖွဲ့တွေအားကောင်းလာရင်ဒီမိုကရေစီသဘောတရားကိုချေချေပြန့်ပြန့်နားလည်လိမ့်မယ်လို့ယူဆကြပါတယ်တချို့ကလည်းရွေးကောက်ပွဲကျင်းပပြင်မှာမဟုတ်ဘူးလို့မြင်ကြပါတယ်ကျောက်စုထဲမှာအယူအဆအမျိုးမျိုးရှိနေတာကြောင့်တယောက်နဲ့တယောက်ယုံကြည်ကြတာမဟုတ်ပါဘူးတဲ့။အုပ်စုတိုက်ပွဲပြင်းထန်လာရင်ရွေးကောက်ပွဲကိုရွှေ့ဆိုင်ဖို့အလားအလာများလာပါတယ်။ရွေးကောက်ပွဲလုပ်တဲ့အတွက်နိုင်ငံရေးအာဏာကိုအရင်လိုချုပ်ကန့်လို့မရနိုင်တော့ဘူးလို့စစ်ကောင်ဆောင်ပိုင်းကယူဆလာရင်ရွှေ့ဆိုင်နိုင်ပါတယ်။စစ်ကောင်ဆောင်တွေလိုလားတဲ့ပါတီအနိုင်မရရင်လည်းရွေးကောက်ပွဲရက်လာကို1990မှာလို့အသိအမှတ်ပြုမှာမဟုတ်ဘူးလို့ယူဆသူတွေလည်းရှိနေပါတယ်ခင်ဗျာ။